ဩစတြေးလျနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းပြန်လည်မြင့်တက်လာနေတဲ့အတွက်တနင်္လာနေ့ကစပြီးတနင်္ဂနွေလုံးကိုလော့ဒ်ဒေါင်းကန့်သတ်မှုအမိန့်ပြန်လည်ချတော့မှာဖြစ်ကြောင်းတောက်ကြနေတဲ့ကဝန်ကြီးချုပ်အလက်ဇန်ဒါရှင်လင်ဘတ်ကပြောကြားပါတယ်။သွားလာမှုထုတ်ချက်ကန့်သတ်တဲ့အမိန့်ကို10ရက်ကနေ20ရက်လောက်အထိပြဋ္ဌာန်းနိုင်ပြီးတော့ဒီအမိန့်ဟာဒီဇင်ဘာလ13ရက်နေ့အထိအကျိုးဝင်ပါတယ်။ဒါအပြင်ဖေဖော်ဝါရီလ1ရက်နေ့နောက်ဆုံးထားပြီးတနင်္ဂနွေလုံးကာကွယ်ဆေးမထိုးမနေရအမိန့်ကိုလည်းကျင်ညာခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာတိုင်းပြည်လူရဲ့64.1%ရာခိုင်နှုန်းကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်။ဩစတြေးလျပထမဆုံးလော့ခ်ဒေါင်းပြန်ချတဲ့ဥရောပနိုင်ငံဖြစ်ပါတယ်။အချိန်တည်းမှာပဲဂျာမနီနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေပြန်လည်ဆိုးဝါးလာပြီးအမျိုးသားအရေးပေါ်အခြေအနေဆင်းကိုရောက်ရှိနေတဲ့အတွက်ပြန်လည်လျော့ကျသွားအောင်အရေးပေါ်ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ကျန်းမာရေးဝန်ကြီးဌာနအကြီးအကဲတွေကတောက်ချနေမှာပြောကြားထားပါတယ်။ကာကွယ်ဆေးထိုးပြီးထားသူတွေအပါအဝင်အားလုံးကိုလော်ဒ်ဒေါင်းကတ်တတ်မှုတွေလိုအပ်ပါကပြုလုပ်သွားဖို့ကိုလည်းကျမ်းမာရေးတာဝန်ရှိသူတွေပြောဆိုထားပါတယ်။